မျိုးဆက်ပွားကျမ်းမာရေးပညာပေးနဲ့ပတ်သက်လို့တင်ယုံညွှန်းနှမ်းမှာထည့်သွင်းထားမှုအပေါ်ဝေဖန်မှုတွေကြောင့်ပညာရေးဌာနအနေနဲ့အသုံးအနှုန်းတွေကိုပြန်လည်စီစစ်ပြင်ဆင်သွားမယ်ဆိုတာကိုပြောပြပါမယ်။ကျမအိမ်တနာထုံးပါနည်းပညာခင်မာသတင်းအချက်အလက်အဖြစ်အပျက်တွေကိုလူတိုင်းအလွယ်တကူသိနိုင်တာကြောင့်ចောင်းသားចောင်းသူတွေအနေနဲ့မမြင်သင့်မကြားသင့်တာတွေနဲ့နှိစက်မှုတွေရှိနေတဲ့အတွက်အမှားအမှန်ခွဲခြားသင်ယူနိုင်စေဖို့ဒီသင်ခန်းစာကိုထည့်သွင်းတာလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။တသမရန်သင်ယူသေးဘဝတွက်တာကျွမ်းကျင်စရာဘာသာရပ်မှာပါဝင်တဲ့မျိုးဆက်ပွားကျမ်းမာရေးနဲ့ဆယ်ကျော်သက်အရွယ်များပေါင်းသင်းဆက်ဆံရေးသင်ခန်းစာတွေထည့်သွင်းတာဟာအသက်အရွယ်အလိုက်သိသင့်တဲ့အကြောင်းအရာတွေကိုနားလည်နိုင်ဖို့ဖြစ်တယ်လို့အထူးခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအများသုံးနေကြသလို sex education နိုင်ငံဆိုင်ရာပညာပေးသဘောထက် reproductive health education မျိုးဆက်ပွားကျန်းမာရေးပညာပေးလို့သာသုံးစွဲစေချင်တယ်လို့ဦးကိုလေးဝင်းကပြောပါတယ
်အများပြည်တော့ကျွန်တော်အဲ့ sex education ဆိုတဲ့စကားလုံးကိုတိတ်မသုံးစေချင်ပါဘူးဖြစ်နိုင်လို့ရှိရင်အဲ့ဒီ sex education တော့ဘုံ comprehensive sexuality education ပေါ့အဲ့ဒီလို sex လို့အတန်းကြားလိုက်ရင်ဒါကလေးကြတော့ဒီတာမန်ပေါ့နော်ဟိုလူတွေကနေပြီးတော့ဘယ်ရောက်သွားလဲသူအဲ့ဒီဟိုတခြားပေါ့နော် entertainment ဘက်ကိုရောက်သွားတယ်လို့ကျွန်တော်အဲ့လိုမြင်တယ်။ဒါကြောင့်ဖြစ်နေလို့ရှိရင်တော့မျိုးဆက်ပွားကျမ်းမာရေးပေါ့နော်ဗမာလူဆိုရင်တော့ဒါမှမဟုတ်ရင်တော့ကျွန်တော်တို့က reproductive health education ပေါ့ဒါနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီအဲ့လိုပဲသုံးစီချင်ပါတယ်
မျိုးဆက်ပွားကျန်းမာရေးကိုသင်တဲ့အခါကျောင်းမှာလက်တွေ့သင်ကြားမဲ့ဆရာဆရာမတွေကိုလည်းတည်တည်ချာချာသင်တန်းပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်။သင်ကြားပေးမဲ့ဆရာဆရာမတွေကိုဘာသာရပ်တွေရဲ့သဘောတဘာဝကိုရှင်းပြတာအဲ့ဒီဘာသာရပ်တွေကိုသင်ကြားပေးတဲ့အခါမှာသင်ခန်းစာရဲ့ရည်ရွယ်ချက်ကိုသေချာသိအောင်ဘယ်လိုတွေဆောင်ရွက်ရမလဲဆိုတာတွေကိုသင်တန်းတွေအစဉ်အဆက်ပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဝင်းထွန်းကပြောပါရယ်။
ဆရာတို့ရဲ့အခြေခံပညာဦးစီးဌာနဆရာဆရာမတွေအပြင်ကိုဖတ်ပြီးတော့ဆရာတို့လိုအပ်တဲ့ဟိုပြင်ပဆိုတာလည်းဆရာတို့အခြေခံပညာဦးစီးဌာနဆရာဆရာမမဟုတ်တဲ့သူတွေပါထည့်ပြီးတော့သင်တန်းပေးထားတာဖြစ်ပါတယ်ဒီကတော့လေ
ဒါပေမဲ့လည်းဒီသင်ခန်းစာအပေါ်မှာဝေဖန်ပြောဆိုမှုတွေစိုးရိမ်မှုတွေတိုးနေတာကြောင့်ဒီထဲကအသုံးအနှုန်းတွေကိုစစ်စစ်ပြင်ဆင်သွားမယ်လို့လည်းပညာရေးဌာနကထုတ်ပြန်ထားပါတယ်ဒီလိုတင်တဲ့အခါကျောင်းသားတွေအနေနဲ့အယူအဆလွဲမှားသွားတာတင်ကြားတဲ့ဆရာဆရာမရဲ့တင်ကြားမှုပုံစံမမှန်မှားတွေကိုစိုးရိမ်တဲ့ကျောင်းသားမိဘတွေလည်းရှိနေပါတယ်။ကျောင်းသားမိဘတအူးဖြစ်တဲ့ကိုကျော်ဝနကတော့တင်ကြားမှုပုံစံလွဲချုံမှာကိုစိုးရိမ်နေပါတယ်
။စိုးရိမ်မှုရှိတယ်။ဒီကမိဘတယောက်အနေနဲ့စိုးရိမ်မှုရှိတယ်။တင်တဲ့ဆရာဆရာမရဲ့အနေထားပေါ့နော်။သူ့အတူပုံမှန်လည်းမဟုတ်ဘူး။သူ့ပုံမှန်အများကြီးမူတည်မှလည်းတူတယ်။ဆိုလိုတာဆိုလိုချင်တာကဘာလဲဆိုတော့တင်ကြားပေးတဲ့ဒီကလေးတွေနားလည်းသဘောပေါက်အဲ့တော့သင်ရပြီးတော့ဆရာကမှဆိုတိုင်းကဒီပညာနဲ့ပတ်သက်ပြီးတော့တော့ဘယ်လောက်ကြီးပြင်လာထားတယ်လဲအဲ့ရနဲ့ပတ်သက်ပြီးတော့ဟိုကျမ်းမာရေးနဲ့ပတ်သက်ပြီးသိပညာမှုတူတာဘယ်လောက်ရှိလဲဆိုတော့ဟိုအဥစ္စာဘောကအများကြီးမူတည်တယ်အဲ့တော့တချို့သင်လိုက်လို့ဒီပင်ရိုးတိုင်းသင်လိုက်လို့နားလည်းတော့ပေါ့မှုလွဲသွားလို့ရှိတယ်အန္တရာယ်ရှိတယ်
ဒီမျိုးဆက်ပွားကျမ်းမာရေးပညာပေးသင်ခန်းစာနဲ့ပတ်သက်လို့ဗုဒ္ဓဘာသာကလျာဏယူဝအသင်းကြီး 1NBA အပါအဝင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားရေးလှုပ်ရှားမှုအဖွဲ့တွေကဒါကိုမြမရှင်ကြီးမှုနဲ့မကိုက်ညီဘူးဆိုပြီးကန့်ကွက်နေတာတွေရှိပါတယ်။မြမနိုင်ငံမှာဘဝတက်တာကျွမ်းကျင်စရာဘာသာရပ်ကို1998ခုနှစ်ပညာရေးမြင့်တင်မှုအစီအစဉ်အရအခြေခံပညာအဆင့်ကနေစတင်ပြီးတင်ကြားခဲ့တာပါ။2003-2004စာတင်နှစ်မှာ UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ရဲ့နှီးပညာအကူအညီကိုယူပြီးတင်ယိုးပြုစုခဲ့တယ်လို့နောက်ပိုင်းမှာသက်ဆိုင်ရာပညာရပ်ပိုင်းကျွမ်းကျင်သူတွေနဲ့ညှိနှိုင်းပြီးတင်ယိုးရေးဆွဲခဲ့တာဖြစ်တယ်လို့ပညာရေးတာဝန်ရှိသူတွေကပြောပါရယ်။ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရယ်။